ရခိုင်ပြည်နယ်မှာပြီးခဲ့တဲ့ဒီဇင်ဘာလကစပြီးရခိုင်တပ်တော်အေအေနဲ့တပ်မတော်တို့ကြားတိုက်ပွဲတွေဖြစ်ပွားလာတာအခုဆိုတနည်းနည်းပါးရှိပြီဖြစ်ပါတယ်။ဒီတိုက်ပွဲတွေကြောင့်လည်းနေရွှန့်ကွာထွက်ပြေးနေရတဲ့စစ်ဖေးဒုက္ခသည်9000ကျော်ရှိပြီလို့ဒုက္ခသည်တွေဆင်းရဲကောက်ယူနေတဲ့ရခိုင်တိုင်းရင်းသားမျိုးနွယ်များအစီအယုံ RIC အတွင်းရင်မှုဥစော်စော်ထွန်းကပြောပါတယ်။
အဲ့ဒါနဲ့တော့လည်းသူကပြည့်တော့မြန်မာပြည်ကိုလည်းလည်းဆိုတော့ဒီပြည်ပိုင်းကိုပြည်ဆိုင်ရေးဒီကလာသူတို့ကတော့အစ်မတက်ပြည်ရေးပြုံးလာတယ်။ဒါမှမဟုတ်တော့ဒီစကားလည်းအရင်ကအစိုးရပြည်လာလို့ဆိုတော့တော်မြေကတော့တိကျဆုံးစီးပွားကောက်ယူနေတယ်။စီးပွားဆိုတဲ့အရာကတော့ကုတန်းခေါင်းနဲ့ကျော်ရှိနေတယ်
။လူဝမာလာအတွင်းတိုက်ပွဲတွေပြင်းထန်လာပြီးနေ့စဉ်တိုက်ပွဲတွေဖြစ်ပွားနေတာကြောင့်ရသေးတောင်ဘူတိတောင်နဲ့မြေပုံမြို့နယ်တွေမှာထွက်ပြေးတိမ်းရှောင်ရတာတွေများပြီးရွာလုံးကျွတ်ထွက်ပြေးရတာတွေများတယ်လို့ပြောပါတယ်။စစ်ဖေးရှောင်တွေထဲမှာဒီလအတွင်းတိုက်ပွဲအများဆုံးဖြစ်တဲ့ရသေးတောင်မြို့နယ်ကအများဆုံးဖြစ်တယ်လို့လည်း IEC စီးရင်တွေအရသိရပါတယ်။ရသေးတောင်မြို့နယ်မှာစစ်ပေးဆောင်ဒုက္ခသည်2000ကျော်3000နီးပါးရှိပေမဲ့စစ်ပေးဆောင်စခန်းလိုမျိုးတတ်တတ်မတ်မရှိတာကြောင့်အများစုဟာနီးစက်ရရွာတွေကဆွေမျိုးတွေအိမ်မှာနေထိုင်ကြတာများတယ်လို့သိရပါတယ်။ရွာနားမှာတိုက်ပွဲတွေဖြစ်တာလက်နက်ကြီးကြတာတွေကြောင့်ရွာလုံးကျွတ်ထွက်ပြေးရတဲ့ကျေးရွာ20နီးပါးရှိတယ်လို့ဒေသခံလွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်။ရသေးတောင်မြို့နယ်မှာတိုက်ပွဲနေတိုင်းလိုလိုဖြစ်နေပြီးစစ်ရှိန်မြင့်နာလက်လက်ကြီးတွေပြစ်တာကြောင့်စစ်ဖေးဆောင်ပုံများလာတာလို့အမျိုးသားလူတော်ကူစလဲဥက္ကမောင်လက်ကပြောပါတယ
်လက်လက်ကြီးတွေကြားစစ်ကြောက်တွေရောက်ရောနာမှာတိုက်ပွဲဖြစ်ပြီဆိုရင်သူတို့ကပြေးတယ်လက်ကြီးကြလေးသေသွားနေတာကိုစစ်ကြောက်ရောက်လေအဝိုက်ခံပြီးတော့ဖန်စီစစ်စစ်မင်းမင်းအဲ့ဒါတွေရှိတယ်နောက်တခါတည်းခေါ်တော့တာလေးရှိတယ်ဆိုတော့အဲ့ဒါကြောက်ပြီးတော့ပြေးကြတာပဲသူကဒီနေ့ကမှပြင်းထန်ဆုံးတိုက်ပွဲတွေကရေတောက်မှာဖြစ်နေတယ်တော်ထင်မှလည်းတိုက်ပွဲကမြင့်လာတယ်ဒီတက်ကလည်းပြစ်တယ်ဟိုဘူးတိတော်ဖက်ကလည်းပြစ်တယ်ဆိုတော့များတယ်သဘောပဲဆွေရှင်မြင့်တော့စစ်ပေးချောင်အရေးတွဲလေးမြင့်လာတယ်သဘော
လက်ရှိရေတဲတော်မျိုးပေါ်ရှိစစ်ပေးချောင်တွေဟာအစိုးရထပ်ပတ်မှုနဲ့တာအလူရှင်တွေနဲ့တာကြောင့်စားဝတ်နေရေးအခက်အခဲတွေရှိတယ်လို့ရေတဲတော်မျိုးနာယေးကူညီမှုတင်ဥက္ကဋ္ဌဦးသိမ်းမောင်ကပြောပါတယ
်ဆိုရစီကလည်းမြင်တယ်ပေါ့ပါအဲ့လိုဟိုကလာဟိုကလာလာလူကြတယ်ဒီကလာလူကြတယ်အခက်အခဲတော့ရှိတော့ဘောပဲဘယ်လောက်မလဲစားဝတ်နေရေးအခက်အခဲရှိတော့ဘောဒီမှာဖုန်ဖုန်ကြီးကြောင့်တွေလည်းသိထားထားချင်တာမဟုတ်တာဆိုတော့တော့ပန်းတာလောက်ကသူ့တနေ့ကိုဖိတ်ဆက်ဆုံးတာ
လက်ရှိအချိန်မှာစစ်ပေးဆောင်တွေကိုအကူအညီပေးမယ်ဆိုရင်မျိုးနယ်အုပ်ချုပ်ရေးမှူးစီမှာခွင့်ပြုချက်ယူပြီးမှလှူရတဲ့ကန့်သတ်ချက်တွေရှိတာကြောင့်အခက်အခဲတွေရှိတယ်လို့လည်းကူညီပေးသူတွေကပြောပါတယ်ရခိုင်ပြည်နယ်အစိုးရအဖွဲ့ကတော့စစ်ပေးဆောင်တွေနဲ့ပတ်သက်ပြီးအုပ်ချုပ်ရေးမှူးတွေစီကနေစီရင်ကောက်ယူပြီးစီရင်နေရှိသူတွေကိုထောက်ပံ့နေတယ်လို့ရခိုင်ပြည်နယ်အစိုးရအဖွဲ့စီပင်သာယာရေးဝန်ကြီးဦးဝင်းမြင့်ကပြောပါတယ်
အဲ့ဒါရောအများံပါမှုကအဒီလိုလဲပြပါလို့ဒီဝင်လာတဲ့အခါမှာဒီလိုဒီတရင်ပေါ်လာရင်နောက်ကျအဲ့ဒီကြောင့်လဲခဏရည်အဲ့ဒါမျိုးခက်ခဲဖြစ်တော့လဲပြောင်းထွက်နိုင်မှာပေါ့
ဒီလိုစစ်ပေးဒုက္ခသည်တွေတဖြည်းဖြည်းများလာတာဟာတက်မတော်ကရွာတွေထဲလက်လက်ကြီးပစ်တာစစ်ကြောင်းတွေလာရင်ခေါ်ယူစစ်ဆေးတာတွေကြောင့်ရွာထဲမနေရဲပဲထွက်ပြေးရလို့များလာတာလို့ရခိုင်တက်တော်ပြောရေးဆိုခွင့်ရှိသူခိုင်ဒုက္ခကပြောပါတယ်
ရွာသားတွေမနေနိုင်ဒီရွာသူတို့ရွာတွေမှာမနေရတဲ့အဓိကအကြောင်းကနော်ဗမာစစ်တပ်ကနေပြီးတော့သူတို့ဒီအခြေချဗျူဟာတွေပေါ့ဗျာနော်အဲ့ဒီဗျူဟာစခန်းတွေကနေပြီးတော့မှအဲ့ဒီအနီးတစ်ဝိုက်မှာရှိတဲ့ဒါရွာတွေကိုအမြဲတမ်းဒါလက်နေကြီးတွေနဲ့ဒီတာဂက်ထားပြီးတော့ပစ်ခတ်နေတာတွေရှိတယ်ဆိုတော့သူတို့ဒီမထင်တယ်လို့ပေါ့ဗျာနော်နေရောညပါအဲ့လိုမျိုးပစ်ခတ်နေတဲ့အခါကျတော့ရွာသားတွေကလည်းမနေရတော့ဘူးဆိုတော့မနေရပဲနဲ့ပြေးကြတာ
ဒီဆွဆွချက်တွေနဲ့ပတ်သက်ပြီးအနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းဦးစီးဗိုလ်မှူးကြီးဝန်ဆောင်ဦးကိုမေးမြန်းရမှာတော့အခုလိုတုတ်ပြန်ပြောဆိုပါတယ်
။ကောင်းကျန်နေမဆက်တယ်ဦးဘာမှမဖြစ်ဘူးလို့ပြောလို့ချင်းဘာမှခင်ဗျားကလည်းဝန်စစ်စရာလည်းအကြောင်းဝန်လည်းမစစ်ဘူး။ဒီအလားတူပဲခင်ဗျားကလည်းတိုက်ပွဲတွေဒီရွာဝင်းကျင်တာမှာမဖန်သေးနဲ့လေ။ရွာဝင်းကျင်တာမှာဖန်သေးတော့အဲ့ဒီရွာတော့ခင်ဗျားကလည်းလူပြစ်ကိုပြစ်တဲ့အခါမှာရွာကတော့တိုက်ပွဲရဲ့တံကိုခံရမှာပဲလေ။အားကြောင့်မလို့ကျွန်တော်ကအေးဘောမှုတည်တယ်ပြောတာ။အေးရဲ့ဒီဟုတ်လားရွာတွေကိုအခြေခံပြီးတော့မှတိုက်ပွဲလာမှာပေါ်နေလေ
။ရခိုင်ပြည်နယ်မှာ2018ဒီဇင်ဘာလကနေ2019စက်တင်ဘာလအထိဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်အရဲသားထိခိုက်ဒေဆုံးမှုဟာလူ80ကျော်အထိရှိနေတယ်လို့ထိခိုက်ဒဏ်ရာရသူတွေကတော့လူပေါင်း120ကျော်လောက်ရှိနေပြီလို့အရဲဖက်အဖွဲ့တချို့ကပြောဆိုထားပါတယ်။အေးအေးနဲ့ဆက်ဆက်တယ်ဆိုပြီးအရဲသား200ကျော်ကိုလည်းတက်မတော်ကတရားစွဲဆိုတာဖမ်းဆီးထောင်ချတာတွေရှိတယ်လို့အရဲဖက်အဖွဲ့စည်းရင်းတွေအရသိရပါတယ်။ကျွန်တော်ကျော်လွင်ဦးပါ။